ရခိုင်ပြည်နယ်မှာနေနေမတည်ငြိမ်မှုကြောင့်ဒေသတွင်းကုန်ထုတ်လုပ်မှုတွေတိတိတသားရော့ကျရိုက်ခတ်ခံရတဲ့အထက်စားလုပ်ငန်းလည်းပါဝင်ပါတယ်။စားထုတ်လုပ်ရောင်းချမှုထက်ဝက်နီးပါးရော့ကျခဲ့ပြီးတော့အလုတ်ကိုင်ဆုံးရှုံးမှုလည်းရှိပါတယ်။ပြည်ပကနေတင်သွင်းတဲ့စားတွေနဲ့အရေးအသွေးချင်းမရှင်နိုင်လို့ပြည်တွင်းဈေးကွက်ထက်ဝက်နီးပါးဆုံးရှုံးပြည်ပတင်ဖို့ရမယ့်ဈေးကွက်ကလည်းမရှိအခုတခါပြည်တွင်းဈေးကွက်ကလည်းလျော့လာလို့ရခိုင်ပြည်နယ်ကစားထုတ်လုပ်ငန်းတွေအတွက်မရေမယာမှုတွေဖြစ်နေတဲ့အခြေအနေတွေကိုတော့ရွှေပြည့်ဖြိုးအိုင်ယိုဒင်းစားထုတ်လုပ်ရေးကလုပ်ငန်းရှင်ဦးတန်းဝင်းနဲ့မေးမြန်းပြီးတော့ဒီသတင်းမှရဲ့စီးပွားရေးခန္ဓာမှာမတ်တန်ကီထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင
်ကျွန်တော်ဖားရောင်းတာကအဲ့လိုမြောက်ဦးတို့အဲတောက်တော်တို့ဦးတီတောင်တို့အဲပုံမကျွန်းတို့ကိုမြန်မြန်ရောင်းအောင်ပါလေဒီနေ့ကြတော့အပွေတွေကြောင့်မတည်မီဖြစ်နေတာကြောင့်နေရလူတွေလည်းဈေးဝင်ဖို့တက်လာဖို့အခက်ရှိတယ်။အဲသူတို့တက်လာရင်လည်းပြန်တော့ရင်အဲ့ဒါသူတို့စားပေါင်းကုန်တွေကိုစစ်စစ်တွေလို့ပြောပါတယ်။အဲ့ဒါကြောင့်ဟိုဘောကျွန်တော်တို့ရောက်အောင်တတ်တာဖြစ်ပါတယ်။ဒီတော့ကျွန်တော်တို့စစ်တွေဈေးတွေကိုနေရလူတွေပဲအဓိကဈေးလာဝေတာပါ။သူတို့ကဈေးလာဝေဖို့ဟိုဘောမလာကြဘူးဘောမလာကြတာလည်းကြာပါပြီ။ကျွန်တော်တို့၃လ၅လ၆လလောက်ရှိပါပြီ။အဲ့တော့သူတို့မလာတော့ကျွန်တော်ရောင်းရတာခက်တာပေါ့စစ်တေဈေးမှာဆိုရင်လည်းအရင်တော့ကလူပေါင်း3000လောက်ဝင်နေစဉ်အခု4,300လောက်ပြီးရောက်တာပေါ့
ရခိုင်ပြည်နယ်တွင်းမတည်ငြိမ်မှုတွေကြောင့်ဒေသရင်းကစားလုပ်ငန်းတွေတိတိတသားကျဆင်းလာပြီးလုပ်ငန်းဆက်လုပ်လို့ရပါအောင်မလားဆိုတော့စိုးရိမ်ပွဲအဆင့်ဖြစ်လာတယ်လို့စစ်တွေမျိုးရွှေပြည်ဖြိုးအိုင်ယိုဒင်းစားထုတ်လုပ်ရေးလုပ်ငန်းရှင်ဦးတန်းဝင်းကပြောပြပါတယ်
ကျွန်တော်တို့အရင်တော့ဆိုရင်ပေါ့လေကျွန်တော်လွန်ခဲ့တဲ့ဆင်းရဲကြော်အဆင်တမီးကိုပိတ်ပါရှင်မပေါင်းလာထုတ်ပြီးတော့မကွေးတိုင်းတို့အဲကျွန်တော်ပြောတဲ့ပူးကြီးတော်မောင်တော်တို့ကိုပို့ခဲ့ရပါတယ်တပေါင်းရေနှောင်းထုတ်ပြီးတော့အခုကတမီးကိုပိတ်ပါရှင်3000လောက်ထုတ်တာထုတ်ရတယ်လူပေါ်လူကလည်း9ယောက်10ယောက်နဲ့ထုတ်နေရပါတယ်အဲကျွန်တော်တို့တအားရောကြထောတာပေါ့အများကြီးထိခိုက်မှုရှိတာပေါ့ရက်တည်လို့ရမယ့်အချိန်နေတော့ချင်းမှာပိတ်ပြီးတော့လေဘာဖြစ်ပါမလားလို့အဲ့လိုတန်တရားတခုတော့ဖြစ်လာပါပြီ
။နိုင်ငံခြားကလာတဲ့စားရဲ့အရေးအသွေးကိုမရှင်းနိုင်လို့မြမစားလုပ်ငန်းကဈေးကွက်ထက်ဝက်နှိပါကိုဆုံးရှုံးနေရတာပါ။ရခိုင်ပြည်နယ်ထဲက15ရာခိုင်နှုန်းကလည်းထိုင်းကလာတဲ့စားကိုသုံးပါတယ်တဲ့။ရခိုင်တို့စားကိုတော့ဒေသတွင်းအထရောင်းချနေရပေမဲ့အခုတော့သွားရေးလာရေးအစ်စ်အစေးတွေကြောင့်ဈေးလာသူနှဲသွားခဲ့ပါတယ်တဲ့။
ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံခြားဖားကိုစားသုံးနေတဲ့လူကြီး၄၀ဆန်းလုံးရှိပါတယ်ခင်ဗျ။အခိုင်နိုင်ငံက CIA စေယုံကထုတ်တဲ့စားတွေကိုအဲမြောက်ဝတီကနေနေဆက်ကေပုံးကငါဝင်ပြီးတော့မြန်မာနိုင်ငံအနဲ့တော့ပါတယ်။သူတို့စားတွေကတအားဖွဲပြီးတော့တအားဖြူပြီးတော့ချောက်တွေးပါတယ်တချင်းနဲ့။အဲ့ဒါကိုကျွန်တော်တို့ဒီကိုနိုင်ငံကလူတွေဟို၄၀ခန်းလုံးစားသုံးပါတယ်။ကျွန်တော်တို့ပြည်တွင်းစားကိုတော့60ခန်းလုံးပဲစားသုံးပါတယ်။
အရေးသွေးပိုင်းမှာမရှင်နိုင်ဘူးဆိုတာကိုလည်းဦးတန်းဝင်းကဝန်ခံပါတယ်။အရေးသွေးပိုင်းတိုးတက်ဖို့အတွက်အဓိကအရင်းနှီးမတက်နိုင်တာရဲ့ဤပညာရဲ့ပါပါတယ်လို့ပြောပါတယ်
။အဲကျွန်တော်တို့ကပြောင်းလဲရမှာကကျွန်တော်တို့ဒီမြကြီးမှာထားလန်တဲ့တနည်းကနေပလက်စတစ်မှာထားလန်တဲ့တနည်းကိုပြောင်းအောင်မှာဖြစ်ပါတယ်။အဲ့ဒါကျွန်တော်2012ခုကနေပြီးတော့ဘင်္ဂလားဒေ့ရဲ့နိုင်ငံကနေ့စနေ့တခုကိုယူလာပြီးတော့မြန်မာစားလုံးငယ်ကိုတည်ကြပါတယ်။ဒီလိုတော့မြန်မာဆက်လုပ်ငန်းနေပြီးတော့အဲ့လိုဘယ်လိုခေါ်မလဲနင်းစနစ်တစ်ခုကိုပြလိုက်တဲ့အတွက်အခုဆိုရင် AOD တိုက်မှာပလက်စတိတ်နဲ့နီလန်ဆက်လုပ်တဲ့လုပ်ငန်းအောင်မြင်တော့ပါပြီသူတို့အဲ့ဒီစားတွေကဖြူပွေးပါတယ်အဲ့ဒါတစ်ချက်ပြပြရပါမယ်ကျွန်တော်ရခိုင်မှာကျတော့အရင်းနှီးမရှိသေးတဲ့အဲ့ဒီပလက်စတိတ်နဲ့နီလန်တာ 0% ရှိပါတယ်မရှိတော့ပါနံပါတ်2ကကျွန်တော်တို့အခုရှိနေတဲ့နေ့30လောက်ကနင်းစနစ်တွေနဲ့သိနေတဲ့စနစ်တွေကိုကျွန်တော်တို့ကပြန်ချင်ရင်တော့ဖိရှားမှာဖြစ်ပါတယ်နိုင်ငံခြားကနေပြီးတော့စက်ကြီးရတဲ့ဝေယူတင်ပေးရမှာဖြစ်ပါတယ်။တင်ပေးပြီးမှကျွန်တော်တို့ဒီနိုင်ငံခြားကစက်ကြီးရနဲ့ဒီအိန္ဒိယနိုင်ငံကစက်တီနဲ့ကျွန်တော်တို့ project လုပ်လိုက်တဲ့အခါမှာနိုင်ငံခြားဆောက်ကိုယူတင်နေမှာဖြစ်ပါတယ်။အဲ့တော့စည်ယုံပိုင်ရှင်တွေကအရင်းကြီးမတက်နိုင်တာဖြစ်ပါတယ်။အဲဒီရေကောင်မှရှိတဲ့စည်ယုံပိုင်ရှင်ပထင်းကြီးတွေကလည်းဆားလုပ်ငန်းကိုအဲ့လိုစက်ကြီးရတဲ့နဲ့ကြောင်းလို့ဖို့သူတို့ကမစိမ့်စားတော့ဘူးပေါ့။တခြားယူနီမျိုးနံမှုဖြစ်တဲ့အင်ချန်မီတို့ကျန်နိုင်ငံခြားနဲ့ကုလသမဂ္ဂကိုကူးပြောင်းတော့ပါပြီ။သူတို့ကဒီမှာရှိတဲ့လုပ်ငန်းတွေကိုပေါ့လေငကူအတိုင်းပဲဟိုပဲလုပ်နေတာပဲဖြစ်ပါတယ်။ အဲ့ဒါနဲ့ကျွန်တော်တို့စားတွေကိုပြည်သူလူထုကလက်မခံဘူးဒီနောက်ဈေးကွက်မှာလေးကြည့်လိုက်ပါနိုင်ငံခြားစားတွေဘယ်လောက်လူရှင်လဲဘယ်နှစ်ပြည့်လူရှင်လဲရှင်းရှင်းလေးရပါတယ်ကျွန်တော်မြန်မာစားကိုကြတော့နည်းနည်းလေးထားပါတယ်ကျွန်တော်မြန်မာစားကိုလည်းကျွန်တော်ချမ်းပြည်နေတို့တဝိုင်းလောက်ပဲမန္တလေးတိုင်းနေတဖိုင်းလောက်ပဲစားတော့ပါကျန်တာကနိုင်ငံခြားစားတော်လေးလွန်မှုတော့ပါဘူးအဲ့ဒါကညီပြည်လူမြန
Tugaro Myanmar Sari Yi Twe Tut Tet La Bo Sait A Thet Tan Ni Tu Ba. Tia Ma Win Yo, Tia Win Yo, Tan Chin Taing Chi Bi Myanmar Zee Kwet The Ko Pi Ba Ka Sari Yang Ni Da Ba. Zee Kwet Chi Bi Me Ngwe Yin Ni Tat Nai Tu Re Ka Sa Thong Lut The Long Ngan The A Jo Myat Ji Da Re Bat Ko Po Pi Do A Yong Yauk Ja De Lu Le U Tan Win Ga Thauk Pya Ba De.
ကျွန်တော်တို့ရခိုင်မှုရှိတာတော့ဟိုကနေဟိုဘတ်တုံးစီလေးစီရခိုင်နှုန်းတော့ရခိုင်မှုတော့ရှိပါတယ်ကျွန်တော်တို့စိတ်မကောင်းတာတကူကတော့ဒီရခိုင်ပြည်မှာရခိုင်ပြည်မှာတိုင်းပြည်နေဆက်လက်ဦးထည့်မှာဒုတိယအစီအစဉ်ဖြစ်နေဖြစ်ပါတယ်ရေလုံငန်းကိုပဲအာကိုပြီးစနေရတဲ့လူတွေဆိုတော့ဒီနေလဲစားလုပ်ပြီးတော့ပေါ့လေရေကမြေအလကားရှိတယ်ရေကအလကားရတယ်ပြင်နေသေးတာအဲ့ဒါကိုကျွန်တော်တို့လိုအပ်ခ
ဟိုဟာပေါ့အစိုးရကိုအဲနောက်ပြီးတော့ဆက်ဆံနေလူကိုတက်ကြွလာပါ။ဒါကြောင့်လေဆိုတော့ကြေးလန့်နေပြည်သူတွေအလုကရရှိဖို့နဲ့ရခိုင်ပြည်နယ်စီးပွားရေးတည်တည်ပြတ်လာဖို့အရေးကြီးပါတယ်။အေယာဝတီနဲ့ရခိုင်ကထုတ်တဲ့နီလန်းစာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကစီးပွားအဖြစ်တင်သွင်းနိုင်ခဲ့တဲ့ရွှေခေတ်တုန်းကဆိုရင်ရခိုင်မှာအလုတ်ကင်တွေနဲ့စီကားခဲ့တယ်လို့လည်းဦးတန်းဝင်းကပြန် ညမစာအရေးအသွေးကြောင့်တကြောင်ဘင်္ဂလားဒေ့ရှ်ဘက်ကမဝယ်တော့ဘဲဈေးကွက်ပြောက်ခဲ့ရတယ်လို့ဦးတန်းဝင်းကပြောပါတယ်။မြန်မာနိုင်ငံမှာစားချက်နိုင်တဲ့ပင်လယ်ရေနေလန်းနိုင်တဲ့မြေတွေရှိပေမဲ့လို့လည်းအဲ့ဒီမြေတွေမှာစားလှမ်းနေကြတဲ့တောင်သူတွေကမြေတွေကိုတရားဝင်လုပ်ခွင့်ရထားကြတာတော့မဟုတ်ပါဘူး။ကြီးလန့်စားစားလုပ်ကင်နေရတဲ့အဲ့ဒီစားလုပ်ကြသူတွေအတွက် အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတစ်ခုခုချမှတ်ပေးနိုင်မယ်ဆိုရင်ဒေသခံတွေလည်းဝင်ငွေရနိုင်ငံအတွက်လည်းအကျိုးအမြတ်ရှိလိမ့်မလားဆိုပြီးစားလုပ်ငန်းရှင်ဦးသံဝင်းကမျှော်လင့်ချက်နဲ့ပြောပြလာပါတယ်ရှင်။